နယ်သာလန်နိုင်ငံကာကွယ်ရေးဝန်ကြီးရူဘန်ဘန်ကလဟာတနင်္ဂနွေနေ့ကကီးမြို့တော်ကိုရုတ်တရက်သွားပြီးယူကရိန်းနဲ့ပူးတွဲပြီးလွတ်ဆောင်မဲ့အစင်းမြင့် drone ရင်ထုတ်လုပ်ရေးအတွက်ဒေါ်လာသန်း440မြှုပ်နှံမယ်လို့ပြောကြားလိုက်ပါတယ်ရုရှားကယူကရိန်းကိုကျူးကျော်ခဲ့တဲ့နှစ်နှစ်ခွဲကျော်လွန်လာပြီးတဲ့နောက်ယူကရိန်းဘက်ကအရှိတ်ကိုစတင်ထုတ်ဖောက်ပြီးဆောင်းရာသီမတိုင်ခင်အရေးကြီးတဲ့အခြေခံအဆောက်အဦတွေကိုတိုက်ခိုက်ဖို့လွတ်ဆောင်လာတာလည်းဖြစ်ပါတယ်အခု drone စီမံကိန်းဟာစစ်မြေပြင်မှာအသုံးချဖို့အတွက်ဤပညာတွေကိုနှစ်နိုင်ငံပူးပေါင်းလုပ်ဆောင်ရမှာဖြစ်ပါတယ်။ဤမြုပ်နှံမှုငွေတစ်ဝက်ကိုနယ်သာလန်နိုင်ငံမှာသုံးဆွဲပြီးကျန်တစ်ဝက်ကိုတော့ယူကရိန်းနဲ့ကျန်နိုင်ငံတွေမှာခွဲဝေသုံးဆွဲသွားမှာဖြစ်ပါတယ်။အခု drone စီမံကိန်းအောင်မြင်မယ်ဆိုရင်ပုံမထုတ်လုပ်နိုင်ဖို့အတွက်ရမုံငွေတွေပုံမရရှိနိုင်မှာလည်းဖြစ်တယ်လို့ဆိုပါတယ်။ရုရှားကျူးကျော်မှုစတင်ခြင်းကနယ်သာလန်နိုင်ငံဟာယူကရိန်းကိုဒေါ်လာ7ဘီလီယံစီးရီးအထောက်ပံ့ပေးဖို့ကတိပြုခဲ့ပြီးအခုအချိန်ထိ4ဘီလီယံခွဲခန့်ထောက်ပံ့ခဲ့ပြီဖြစ်ပါတယ်